ခုတော့ထိုင်းနိုင်ငံတောင်ပိုင်းရှိဖူခက်မြို့ကမြေပြိုတဲ့သတင်းဆောင်ပါကိုတင်ပြချင်ပါတယ်။အဒီလိုမြေပြိုခဲ့တဲ့အတွက်မြန်မာရွှေပြောင်းအလို့သမားကုဟုပါဝင်သိဆုံးသူ73ဦးထိရှိတယ်လို့ဖူခက်အုပ်ချုပ်ရေးမှူးကသတင်းတောက်တွေကိုပြောပါတယ်။မအေးမာကသတင်းပိတ်ပို့ထားပါတယ
်။ထိုင်းနိုင်ငံတောင်ပိုင်းရှိဖူခက်မြို့မှာဩဂုတ်လ23ရက်နေ့မနေ့အစောပိုင်းကမြေပြိုကျမှုဖြစ်ပေါ်ခဲ့တာကြောင့်မြန်မာရွှေပြောင်းလို့သမား9ဦးအပါဝင်သေဆုံးသူ73ဦးထိရှိတယ်ဆိုပြီးဖူခက်အုပ်ချုပ်ရေးမှူးကပြောပါရယ်ဖူခက်အုပ်ချုပ်ရေးမှူးနိုင်ဆိုပွန်စုဝန္နာရာကအခုလိုပြောဆိုသွားပါရယ်အခုအချိန်မှာမိုးဆက်လက်ရွာသွန်းရင်တော့မြေတွေဆက်ပြီးတော့ပြိုလာနိုင်တာကြောင့်အဲ့ဒီနေရာတွေမှာနေထိုင်နေတဲ့သူတွေကိုဘေးလွတ်ရာကိုရွှေ့ပြောင်းထားပြီးလူတွေကိုလည်းမြေပြိုတဲ့နေရာကိုမဝင်ဖို့အတွက်ကန့်သတ်နယ်မြေသတ်မှတ်ထားတယ်ဆိုပြီးပြောဆိုသွားပါတယ်။တဘာဝဘေးသင့်ပြီးသူတွေကိုတော့မြေပြိုတဲ့နေရာကနေအဝေးဆုံးနေရာကိုရွှေ့ပြောင်းထားပြီးဘေးကင်းတဲ့နေရာတွေမှာရွှေ့ပြောင်းထားပါတယ်လို့လည်းပြောပါတယ်။ဖူကက်အုပ်ချုပ်ရေးမှူးနိုင်ဆိုပွန်စုဝန္နာရာကဖူကက်ခရိုင်ကရုံမြို့နယ်တွင်မြေပြိုမှုမှာ73ဦးသေဆုံးခဲ့ပြီးဒဏ်ရာရသူ19ဦးရှိကြောင်းကိုလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ကယ်ဆယ်ရှာဖွေရေးလုပ်ငန်းတွေပြီးဆုံးသွားပြီဖြစ်ကြောင်းသေဆုံးသူ73ဦးထဲမှာမြန်မာ9ဦးပါဝင်ပြီးထိုင်း2ဦးနဲ့ရုရှားနိုင်ငံသား2ဦးပါဝင်တယ်လို့လည်းသိရပါတယ်။အခုမြေပြိုမှုတွေကြောင့်ကျေးရွာ9ရွာကအင်ဂျင်200ကျော်ထိခိုက်ပျက်စီးခဲ့တယ်လို့လည်းဖူးခက်မြို့တော်ဝင်ကသတင်းထုတ်ပြန်ခဲ့ပါတယ်။ပျောက်ဆုံးသွားတဲ့သူတွေကိုအားလုံးရှာဖွေတွေ့ရှိသွားပြီဖြစ်လို့ကယ်ဆယ်ရေးလုပ်ငန်းတွေကိုလည်းရပ်ဆိုင်လိုက်ပြီဖြစ်ကြောင်းဒဏ်ရာရတဲ့သူတွေကိုတော့အရေးပေါ်လူနာတွေအဖြစ်ဈေးရုံတွေကိုပို့ဆောင်ပြီးတော့ကုသပေးနေတယ်လို့ဆိုပါတယ်။သေဆုံးတဲ့နိုင်ငံသားတွေနဲ့ပတ်သက်လို့သက်ဆိုင်ရာတန်ရုံးတွေကိုဆက်သွယ်အကြောင်းကြားပြီးမိသားစုဝင်တွေသိရှိဖို့ဆက်လက်လှုပ်ဆောင်နေတယ်လို့ဆိုပါတယ်။မြေပြိုကျမှုအတွင်းလူနေအိမ်အလုံး90ကျော်အိမ်ထောင်စု250ကျော်ထိခိုက်စေခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။သေဆုံးသူစီးရင်ထဲမှာထိုင်းနိုင်ငံသား2ဦးမြန်မာနိုင်ငံသား9ဦးနဲ့ရုရှားနိုင်ငံသား2ဦးလို့ဖြစ်ပါတယ်။ထိုင်းနိုင်ငံပိုင်းတွေကတော့တေဆုံးသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေရဲ့မိသားစုဝင်တွေကိုနစ်နာချင်းွေပေးသွားဖို့လှုံ့ဆော်သွားမယ်လို့လဲထိုင်းနိုင်ငံပိုင်းတွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်။